ာဆုံးနယ်သာလန်နိုင်ငံ The Hague မြို့မှာပြီးခဲ့တဲ့ဒီဇင်ဘာလ17ရက်နေ့ကနေပြုလုပ်ခဲ့တဲ့တရားရင်ဆိုင်မှုဟာမြန်မာနိုင်ငံကဂျီနိုဆိုက်လို့ခေါ်တဲ့လူမျိုးတုံးတပ်ဖြတ်မှုကိုကျူးလွန်ခဲ့တယ်ဆိုတဲ့သွတ်ဆွဲချက်ရှိတာကြောင့်ဂျားပြတ်ဆောင်ရွက်ချက်များဆောင်ရွက်ပေးဖို့ဂမ်ဘီယာရဲ့လျှောက်ထားချက်ကို ICJ မှာနှစ်ဖက်ကြားနာခြင်းသာဖြစ်ပြီးအဲ့ဒီအတွက်ဆုံးဖြတ်ချက်ပေးလိုက်ခြင်းသာဖြစ်ပါတယ်။ဒါပေမဲ့တုံးတက်သူတချို့မြင်နေတာကတော့တမျိုးပါ
။ဒီဂမ်ဘီယာဖက်ကနိုင်ပြီးတော့မြန်မာဖက်ကနေရှုံးနေသွားတာကိုကျွန်တော်တွေ့ရပါတယ်။ပြီးခဲ့တဲ့လကဂမ်ဘီယာဖက်ကအချက်60ပါပဲလေလို့ကျွန်တော်တင်ပြခဲ့ပါတယ်ဒီမြန်မာနိုင်ငံဖက်ကတော့ကျွန်တော်နှစ်ချက်ပေါ့နော်တစ်ချက်က ICJ ရဲ့အမှုတွေကနေမြန်မာဒီ case ကိုဖိရှားပေးဖို့နှစ်အချက်ကအကယ်၍အဲ့ဒါမျိုးမဖြစ်နိုင်ရင်ကြားပြတ်အစီအမံတွေကိုမချမှတ်ဖို့ဒီမြန်မာနိုင်ငံကတင်ပြခဲ့တဲ့အချက်နှစ်ခုလုံးကိုရုံးရဲ့ဥက္ကဋ္ဌကြီးကကျွန်တော်အဆုံးဖြတ်မပေးခင်သူပြောသွားတဲ့ထက်မှာပါတယ်ပါတယ်ဆိုတော့ဒီ primary fishery လို့ခေါ်တဲ့ဒီပနမတက်တဲ့ကံတင်ကြချင်ပေါ့လေဒီအထောက်ထားတွေ festival เนาะ primary festival ကလုံလောက်တယ်ပြီးလို့ရှိရင်တရားစီရင်ပိုင်ခွင့်လည်းရှိတယ်အာဒါကြောင့်မလို့ပေါ့เนาะဒီမြန်မာနိုင်ငံရဲ့ဒီနှစ်ချက်ကိုပေးချတာပြီးလို့ရှိရင် Gambia ဖက်ကတင်ပြတဲ့6ချက်လုံးကိုအဲ့ဒီအတိုင်းပဲတသွေမတိန်ထားမဲ့ပေးစရာမလိုဘူးဒီတရားယုံကျိုးအနေနဲ့ပဲကျွန်တော်တို့ကဒါသူတို့အနေနဲ့လည်းဒါဒီလုပ်ပိုင်ခွင့်ရှိတယ်အဲသူတို့အနေနဲ့လည်းဒါကလိုအပ်တယ်လို့ဒါကိုပြင်ဆင်ဖြစ်ဆက်ပြီးမှဒီလုပ်ခွင့်ရှိတယ်ပေါ့လေအဲ့လိုပြောပြီးတော့အချက်၄ချက်ကိုတွားပြီးမှကျွန်တော်တို့လောက်ကတွေ့ရတယ
်ဒါကတော့2010ရွေးကောက်ပွဲမှာပူတီတော်မြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်အကြွေးခံရတဲ့ဥရွှေမောင်ပြောပြခဲ့တာပါ ICJ ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးအာရှလူအခွင့်အရေးဘက်ကလူအခွင့်အရေးရှေ့နေဦးမင်းလွင်ပြောတာကတော
့ဒီမှုကကျွန်တော်တို့အနိုင်ရှုံးရလို့မဟုတ်ပါဘူးနိုင်ငံတကာတရားရုံးမှာကျွန်တော်တို့ဒီလူမျိုးတုံးတပ်ဖြတ်မှုဆိုတဲ့အမှုကိုစက်ရက်စစ်ဆေးတဲ့အဆင့်တော်မှမရောက်သေးပါဘူးအခုပနာမတာမြင့်ချက်အနေနဲ့ဒါယာယီတာဝန်သဘောမျိုးအနေနဲ့ထုတ်ထားတဲ့အချက်ဖြစ်တယ်ဆိုတာကျွန်တော်တို့ပြည်သူတွေရှင်းရှင်းလင်းလင်းသိဖို့လို
ဒီအတွက်လည်း ICJ ဆုံးဖြတ်ချက်ထွက်ပေါ်လာပြီးနိုင်ပိုင်းအတွင်းမှာပဲမြန်မာနိုင်ငံနိုင်ငံညာရေးဝန်ကြီးဌာနကချက်ချင်းသတင်းထုတ်ပြန်ချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာတန်အမတ်ကြီးဦးဟောက်တူစွမ်းပြောပြတာက
ဟိုအခုဆုံးဖြတ်ချက်ချတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုအစရဲနဲ့ပြောသလိုပဲဒါကကျွန်တော်တို့က professional measure အတွက်ပေါ့နော်။ဟိုချတာဖြစ်ပြီးတော့ကျွန်တော်လည်းဒါဟိုမျော်လင့်ထားတဲ့အရာပေါ့လေဘာပဲပြောပြောဟိုဒါကသူ့ရဲ့ပင်မ case နဲ့လည်းမဆိုင်ဘူးဆိုတော့ငွေနိုင်ဝင်ဌာနကကြေညာကြလဲထုတ်ထားပြီးသားပါတယ်အဲ့ဒီမှာလည်းပဲကျွန်တော်တို့ ICJ ရဲ့ဆုံးဖြတ်ချက်ကိုမှတ်သားထားတယ်ဆိုတော့ကျွန်တော်တို့ရဲ့ပင်မအခြေခံအနေနဲ့ကျွန်တော်အဓိကပြောတာကဒီဟာကသူကျွန်တော်တို့ဟိုပါပေါ့လူမျိုးသုံးတက်ဖြတ်မှုကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကမြန်မာနိုင်ငံမှာမရှိဘူးဆိုတာကိုကျွန်တော်တို့ကပြောထားတာဖြစ်တဲ့အတွက်ဒီချက်တိချက်တိုင်းပဲကျွန်တော်ဆက်ပြောရှိတယ
်အခုဆုံးဖြတ်ချက်ဟာနောက်ပိုင်းဆက်လက်စစ်ဆေးမဲ့အပိုင်းတွေအပေါ်မှာဖလွှမ်းမှုပြီးကြိုတင်ဆုံးဖြတ်တဲ့သဘောမျိုးမဟုတ်လို့ ICJ ကအတည်ပြုပြောထားတယ်လို့လည်းနိုင်ငံညာရေးဝန်ကြီးဌာနရဲ့ကြေညာချက်မှာပါဝင်ပါတယ်
။အဲ့ဒါကတော့ကျွန်တော်တို့မြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေအားလုံးထင်မိရောမှမဖြစ်အောင်ချက်ချင်းထုတ်ပြန်တဲ့ထုတ်ပြန်ချက်လို့ပဲကျွန်တော်ကတော့မြင်ပါတယ
်။ဒါကတော့ဦးမင်းလွင်ဦးပြောပြသွားတာပါ။တကယ်က ICJ ကချမှတ်လိုက်တဲ့အချက်၄ချက်မှလည်းအစ်စ်အစမ်းဆိုတာမတွေ့ရပဲထွက်ပြေးသွားသူတွေပြန်ဝင်လာချိန်နဲ့ထွက်မပြေးဘဲကြံနေသူတွေလုံခြုံရေးအတွက်စိုးရိမ်လို့ပင်မအမှုဆက်လက်စစ်ဆင်းနေချိန်မှာနောက်ထပ်ဆွဆွဲမှုတွေဖြစ်မလာအောင်ပြုလုပ်တဲ့ဆုံးဖြတ်ချက်လည်းဖြစ်ပါတယ်မြန်မာနိုင်ငံအနေနဲ့လည်းဒီအတွက်လည်းဆောင်ရွက်နေတာတွေ့မြင်ရပါတယ်ဥပမာ ICOE လို့စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့အစီရင်ခံစာမှာလည်းလုံခြုံရေးတပ်ဖွဲ့တွေကျူးလွန်ခဲ့တဲ့အမှုတွေရှိနိုင်တယ်လို့အစီရင်ခံထားတယ်လို့နိုင်ငံတော်အတိုင်ပင်ခံဒေါ်ဆန်းစုကြည်ကိုတိုင် ICJ မှာထွက်ဆိုသွားတာမှလည်းပါဝင်ခဲ့တာဖြစ်ပါတယ်။ဒါတွေကိုစစ်ဆေးဖော်ထုတ်သွားမယ်လို့တက်မတော်ဘက်ကတာဝန်ခံထားတယ်လို့လက်တွေ့ပွင့်လင်းမြင်သာစွာလုပ်ပြဖို့ပဲလိုပါတယ်။လက်ရှိမှာမြန်မာနိုင်ငံအပေါ်2019ခုနှစ်ရခိုင်ပြည်မြောက်ပိုင်းကဒုက္ခသည်အရေးကြောင့်အပြည်ပြည်ဆိုင်ရာဖိအားတွေပိုပြီးများလာတာမှန်ပေမဲ့ ICJ မှာဒေါ်ဆန်းစုကြည်တွားရောက်ခဲ့ပြီးနောက်မှာတော့ပြည်ဝဆိုင်ရာကနားလည်မှုအတော်တန်ရှိလာတာတွေ့မြင်ရတယ်လို့သုံးသပ်သူတွေကပြောပါတယ်။ဒါပေမဲ့လူအခွင့်အရေးအဖွဲ့တွေနိုင်ငံတကာလေ့လာသူတွေပြောနေတာကတော့မြန်မာနိုင်ငံမှာ လူအခွင့်ရေးချိုးဖောက်မှုတွေအမှန်တကယ်ရှိနေတယ်ဆိုတဲ့အချက်ပါဒီဆွဆဲချက်တွေအတွက်အပြည့်မှန်ထုတ်နိုင်ဖို့ကတော့အစိုးရနဲ့တပ်မတော်တို့ရဲ့ပွင့်လင်းမြင်သာမှုရှိရှိနဲ့ဆောင်ရွက်ပြနိုင်မှုပဲဖြစ်နေတာမဟုတ်ပါလားခင်ဗျာ
Thank you.